စီးရီးယားနိုင်ငံမှာသမ္မတဘက်ရှောင်းအယ်အာဆတ်ကိုဖြုတ်ချဖို့တိုက်ခိုက်နေကြတဲ့စီးရီးယားသဘုံတွေကိုအမေရိကန်ပြည်အောင်စုကပို့ပြီးတော့ထောက်ပံ့ကူညီသွားမယ်လို့နိုင်ငံခြားရေးဝန်ကြီးဟီလရီကလင်တန်ကပြောကြားသွားပါတယ်။ Mrs. Clinton ကအသေးစိတ်တော့ပြောမသွားပေမဲ့အမေရိကန်ပြည်အောင်စုဟာဆေးဝါးလိုဆက်သွယ်ရေးအထောက်ပံ့လိုလက်လက်ခံရမဟုတ်တဲ့အကူအညီတွေပေးအပ်နေတယ်လို့ Mrs. Clinton ကအင်္ဂါနေ့ကပဲပြောကြားသွားတာပါ။သမ္မတအဆက်အစိုးရပေါ်မှာပြင်းပြင်းထန်ထန်အရေးယူနိုင်မယ့်ဆုံးဖြတ်ချက်၃ချက်ကိုရုရှားနဲ့တရုတ်အစိုးရကဗီဒိုအာဏာသုံးပယ်ချခဲ့တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအပြင်ကနေပြီးတော့အမေရိကန်အစိုးရကလုတ်ကင်နေတယ်လို့ Mrs. Clinton ကဆိုပါတယ်။ Syria တိုက်ခန့်တွေဟာနယ်မြေတွေကိုပို့ပြီးတော့ထိန်းချုပ်လာနိုင်ပြီးတဖြည်းဖြည်းနဲ့အဲ့ဒီဒေသတွေမှာအခြေစိုက်လို့စစ်စီရေးတွေပို့ပြီးတော့လှုပ်ဆောင်လာနိုင်မယ်လို့နိုင်ငံသားရေးဝန်ကြီးကဆိုပါတယ်။ Syria နိုင်ငံသားအလုံးရဲ့အခွင့်အရေးကိုအကာအကွယ်ပေးပြီးတော့ဒါရုနဲ့ဇီဝလက်နက်တွေကိုလုံလုံခြုံခြုံထိန်းသိမ်းနိုင်မယ်။ဂျားဖြတ်အစိုးရတရက်ဖွဲ့စည်းနိုင်မှုအတွက်အတိုက်ခံတွေအစင်းသင့်ဖြစ်နေသင့်တယ်လို့လည်း Mrs. Clinton ကပြောပါတယ်။အစိုးရတပ်တွေဟာဒမတ်စကတ်မြို့တော်နေရာတော်တော်များများကိုအင်္ဂါနေ့ကဝင်ရောက်စီးနှင်းခဲ့ပြီးတော့နိုင်ငံတောင်ပိုင်းကဟာရက်မြို့အပါအဝင်တခြားဒေသတွေကိုလည်းလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဆီးရီးယားအတိုက်ခံလှုပ်ရှားသူတွေကပြောပါရယ်။အနည်းဆုံးကလေး6ဦးသေဆုံးခဲ့တယ်လို့သတင်းရရှိပါရယ်ရှင့်။